မင်္ဂလာပါရှင်။မြန်မာရုပ်မြင်သံကြားပြည်တွင်းသတင်းများကိုဆက်လက်စီရင်ခံတင်ပြပါမယ်ရှင်။အခုတင်ဆက်ပေးမယ့်သတင်းတွေကတော့ဆောက်လုပ်ရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးမျိုးတန်၊ရန်ကုန်တိုင်းဒေသကြီးအတွင်းရှိပဟုသင်္ဘောကျောင်းအရေးသွေးထင်းသင်းရေးသုတေသနဌာန၃ခုနှင့်စွာချောင်းတတာတိဆောက်ခြင်းတို့ကိုကြည့်ရှုစစ်ဆေးတဲ့သတင်းတွေ။ပြည်အောင်စုရာထူးဝန်ပွဲဥက္ကဋ္ဌဦးအောင်တော်ငရင်တန်တဲ့ဝန်ထမ်းမိသားစုများယာယီနေများမှာနေရာချထားပြီးစီချင်းထိမ့်မှန်ဖြောပြင်းရေးခန္ဓာတက်ရောက်တဲ့တဲ့ရင်စတဲ့တဲ့ရင်တွေပဲဖြစ်ပါတယ်ရှင်။မြန်မာရုပ်မြင်သံကြားရဲ့တနေ့တာတဲ့ရင်များကို MWD Channel နဲ့ MWD Variety Channel တို့မှာနေ့စဉ်မနက်6နာရီမှည12နာရီထိထုတ်လွှင့်ပြသလည်ရှိပါတယ်ရှင်
။စောင့်လို့ရဝင်ကြီးဌာနပြည်တော်စွင့်ဝင်ကြီးဦးမျိုးတန်လေးဦးစီးဌာနများမှညွှန်ကြားမှုချုပ်များနဲ့တာဝန်ရှိသူများလိုက်ပါပေးဒီကနေ့မှာရန်ကုန်တိုင်းဒေသကြီးသင်္ကန်းချုံမြို့နယ်ရှိဗဟိုသင်္ကန်းကျောင်းကိုရောက်ရှိရာကျောင်းကြီးကအစည်းအဝေးခန့်မှဆောင်မှသင်္ကန်းကျောင်းဆိုင်ရာအချက်လက်များသင်တန်းများနှစ်အလိုက်ဖွင့်နေသင်ကြားပေးမှုဗဟိုသုတနှင့်အသိပညာရပ်များတိုးမြင့်စေရေးအတွက်စာကြည့်တိုက်ဖွင့်နေထားရှိမှုအခြေအနေတို့ကိုရှင်းလင်းတင်ပြရာလမ်းဦးစီးဌာနညွှန်ကြားမှုချုပ်ကဖြည့်စွက်ရှင်းလင်းတင်ပြပါသည်တင်ပြချက်များပေါ်ပြည်ထောင်စုဝန်ကြီးကဝန်ကြီးဌာနရှိဦးစီးဌာနအသီးသီးမှရုံးဝင်တန်းများနဲ့အင်ဂျင်နီယာများကိုဝန်ထမ်းစွမ်းဆောင်ရည်မြန်မာစီရေးနဲ့လက်တွေ့သင်တန်းများကိုအသုံးချနိုင်သည့်အထိသင်ကြားပေးရန်တိုးတက်မြင့်မားလာတဲ့ဤပညာသတင်းချက်လက်များကိုမျက်ခြေမပြတ်စေဘဲခင်းနေအညီဖွံ့ဖြိုးတိုးတက်အောင်လေ့လာနိုင်ရန်စာကြည့်တိုက်ကို e-library အဖြစ်အစင်းမြင့်တင်ဆောင်ရွက်ရန်တို့ကိုမှာကြားပါရယ်အဲဒီနောက်ပြည်ထောင်စုဝန်ကြီးနှင့်ဖွဲ့ဟာဗဟိုသင်္ကန်းကျောင်းအတွင်ဖွင့်နေထားတဲ့စာကြည့်တိုက်အတွင်ရှိအင်ဂျင်နီယာဘာသာရပ်နဲ့စီမံခန့်ခွဲမှုဆိုင်ရာစာအုပ်များခင်းကျင်းထားရှိမှု Library Management System နဲ့ E-book Management System များအသုံးပြုပြီးစာအုပ်စာတမ်းများလွဲကူစွာဖတ်ရှုနိုင်ရန်စီမံထားရှိမှုအခြေအနေတို့ကို၎င်းသင်တန်းသားသင်တန်းသူများ၏နေထိုင်စားသောက်ရေးအတွက်စောင့်ရွက်ထားရှိမှုတို့ကို၎င်းလိုက်လံကြည့်ရှုစစ်ဆေးပြီးလိုအပ်တာများမှာကြားပါရယ်အဲဒီနောက်ပြည်အောင်စုဝန်ကြီးနှင့်အဖွဲ့ဟာလမ်းဦးစီးဌာနရဲ့အရေးအသွေးထင်းသိမ်းရေးသုတေသနဌာနခွဲကိုတွားရောက်စစ်ဆေးရာတာဝန်ရှိသူများကလမ်းဒီဇိုင်းပြုလုပ်ထားတဲ့အချိုးအစားအတိုင်းတက်ခွဲကမ်းမှာနမူနာမျိုးပြုလုပ်ပြီး Marshall Testing Matching Set ဖြင့် Stability နဲ့ Flow ကိုလက်တွေ့စမ်းသပ်ခြင်းကတ္တရာအရေးအသွေးစမ်းသပ်စစ်ဆေးခြင်းတို့ကိုလက်တွေ့ပြုလုပ်ပြီးရှင်းလင်းတင်ပြရာပြည်အောင်စုဝန်ကြီးကကြည့်ရှုစစ်ဆေးပြီးလိုအပ်တာများကိုမှာကြားပါတယ်အဲ့နော်တရားဦးစီးဌာနရဲ့အရေးအသွေးထင်းသိမ်းရေးသုတေသနဌာနခွဲကိုတွားရောက်ပြီးတရားတည်ဆောက်ရေးလုပ်ငန်းသုံးပစ္စည်းများဓာတ်ခွဲစမ်းသပ်နေမှုအခြေအနေဘိုးပိုင်များဆောင်ရွက်ရမှာကြန့်ခိုင်မှုစစ်ဆေးတဲ့ကိရိယာများနဲ့ဓာတ်ခွဲခန်းသုံးပစ္စည်းများကို၎င်းအစာအုပ်ဦးစီးဌာနရဲ့သုတေသနနဲ့အရေးအသွေးထင်းသိမ်းရေးဌာနခွဲမှာတည်ဆောက်ရေးလုပ်ငန်းများမှာအသုံးပြုမဲ့တန်ကြောင်ဘီလက်မြေအုပ်သဲနဲ့ကြောင်များအရေးအသွေးစစ်ဆေးစမ်းသပ်တဲ့အခြေအနေများကို၎င်းအသေးစိတ်ကြည့်ရှုစစ်ဆေးကတာဝန်ရှိသူများကိုတခွဲခံသောပစ္စည်းများကိုစနစ်တကျထိန်းသိမ်းအသုံးပြုရန်နှင့်လုပ်ငန်းခွင်အရေးအသွေးထိန်းသိမ်းရေးအတွက်အကျိုးရှိရှိအသုံးပြုရန်တို့ကိုမှာကြားပါရယ်ဆက်လက်ပြီးပြည်အောင်စုဝန်ကြီးနှင့်အဖွဲ့ဟာရန်ကုန်နေပြည်တော်လမ်းမရှိလမ်းတရှာပြုပြင်ထိန်းသိမ်းဆောင်ရွက်နေတဲ့အခြေအနေများကိုစစ်ဆေးပြီးမိုင်းနိုင်အမှန်165မိုင်တစ်ဖာလုံးရှိစွာချောင်းတရားကိုရောက်ရှိရာတာဝန်ရှိသူများကငရင်တန်ကြောင့်ပြိုကျပျက်စီးခဲ့တဲ့တံတားတစင်းကိုပြန်လည်တိဆောက်နေတဲ့အချိန်ဤကြံရှိနေတဲ့တံတားတစင်းမှာလက်တလောရင်များသွားလာနိုင်ရန်အတွက်နှလွားတစ်ထပ်ဘေးဒီတံတားထိုးပြီးမော်တော်ယာဉ်များသွားလာနိုင်ရေးအတွက်ဆောင်ရွက်ထားရှိမှုအချိန်ဤတို့ကိုရှင်းလင်းတင်ပြရာပြည်ထောင်စုဝန်ကြီးကလိုအပ်တာများပေါင်းစပ်ညီနိုင်ဆောင်ရွက်ပေးခဲ့တယ်လို့သတင်းရရှိပါတယ်ရှင်
ငရင်တန်တဲ့ဝန်ထမ်းမိသားစုများကိုယာယီဝန်ထမ်းနဲ့အိမ်များမှာနေရာချထားပြီးစီချင်းထိမ့်မှတ်ဖျော်ဖြေရေးခန္ဓာကိုအခုလ12ရက်ညနေပိုင်းမှာပြည်ထောင်စုရာထူးဝန်အဖွဲ့ရှိယာယီဝန်ထမ်းအိမ်ရာရက်ွက်စီမှာကျင်းပရန်အခမ်းအနားကိုပြည်ထောင်စုရာထူးဝန်အဖွဲ့ဥက္ကဋ္ဌဦးအောင်တော်နဲ့အဖွဲ့ဝင်များဌာနဆိုင်ရာအကြီးအကဲများဝန်ထမ်းများနဲ့မိသားစုဝင်များတက်ရောက်ကြပါသည်အခမ်းအနားမှာမြောင်းရီရုံမြင့်တန်ကြားနေပြည်တော်ဖျော်ဖြေရေးဖွဲ့မှတီးတန့်သားများဖြင့်ဖျော်ဖြေပြီးဝန်ထမ်းမိသားစုဝင်များကလည်းတီးတချင်းများဖြင့်ပါဝင်ဖျော်ဖြေကြပါသည်အခမ်းအနားပြီးမှပြည်တော်စုရာထူးဝန်ဖွဲ့ဥက္ကဋ္ဌနှင့်အဖွဲ့ဝင်များကဖျော်ဖြေရေးဖွဲ့ဝင်များကိုဂုဏ်ပြုဆုငွေများပေးအပ်ချီးမြှင့်ကြပါသည် ငရင်လောက်ခတ်ပြီးချိန်မှာဝန်ထမ်းမိသားစုများကိုရုံးအတွင်ရည်ရနာစခန်းမှာယာယီနေရာချထားခဲ့ရမှာအခုအခါဝန်ထမ်းမိသားစုအလုံးကိုဘာရှာတဲအလုံး20ကွန်တိန်နာအလုံး80တို့မှာယာယီနေထိုင်ရန်အပိသက်နေရာချထားပေးနိုင်ခဲ့ပြီဖြစ်ကြောင်းငရင်ဘေးဒဏ်ကြောင့်စိတ်တော့ကရောက်ခဲ့ရတဲ့ဝန်ထမ်းမိသားစုဝင်များကိုစိတ်တက်မြင့်တင်ရန်နဲ့အပန်းပြစ်စေရန်အတွက်အခုလိုရည်ရွယ်ကျင်းပခြင်းဖြစ်တယ်လို့သတင်းရရှိပါတယ်ရှင်
။ဘောလုံးအားကစားစင်တန်ပုံမတိုးတက်မြင့်မားလာစေရန်နဲ့မျိုးဆက်စ်ဘောလုံးအားကစားသမားများများစွာပေါ်ထွက်လာစေရန်ရည်ရွယ်ပြီးအားကစားနှင့်လူငယ်ရေးရာဝန်ကြီးဌာနမှကြေညာပြီးတိုင်းဒေသကြီးနှင့်ပြည်နှင့်အစိုးရအဖွဲ့နှင့်မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်တို့ပူးပေါင်းကျင်းပတဲ့2025ခုနှစ်တိုင်းဒေသကြီးနှင့်ပြည်နှင့်အသက်18နှစ်အောက်အမျိုးသားဘောလုံးပြိုင်ပွဲကိုအခုလ17ရက်မှ18ရက်နေ့အထိပဲခူးတိုင်းဒေသကြီးအေရဝတီတိုင်းဒေသကြီးကရင်ပြည်နယ်နှင့်ရှမ်းပြည်နယ်တို့မှစုံလေးစုံခွဲပြီးအစုပတ်လည်ပြိုင်ပွဲပွဲစဉ်များကိုကျင်းပလျက်ရှိကရှုံးထွက်ပွဲစဉ်များနဲ့ဘောလုံးပွဲစဉ်များကိုရန်ကုန်မြို့ရှိအားကစားကွင်းများမှာဆက်လက်ကျင်းပသွားမှာဖြစ်ပါတယ်။ဘောလုံးပြိုင်ပွဲအုတ်စုကကြီးရဲ့အုတ်စုပတ်လေပြိုင်ပွဲပွဲစဉ်ကိုဒီကနေ့နေ့လယ်3နာရီကရှမ်းပြည်နယ်တောင်ကြီးမြို့ပြည်နယ်အားကစားကွင်းမှာဆက်လက်ကျင်းပရာအင်းရှင်ရှမ်းပြည်နယ်အသင်းဟာဒုတိယပွဲစဉ်အဖြစ်မကွေးတိုင်းဒေသကြီးအသင်းနဲ့ရှင်ပြိုင်ကစားခဲ့ရာရှမ်းပြည်နယ်အသင်းမှကျောနံပါတ်9ခွန်ဟင်းသူအောင်ကပွဲကစားချိန်24မိနစ်မှာပထမဦးဆောင်ဂိုးကိုသွင်းယူနိုင်ခဲ့ပြီးမကွေးတိုင်းဒေသကြီးအသင်းကလည်းခြေပကိုပြန်လည်ရရှိရင်းနဲ့ရှမ်းပြည်နယ်အသင်းကလည်းထပ်မံဂိုးသွင်းယူနိုင်ရို့အတွက်နှစ်သင်းစလုံးအကြိတ်အနည်းရှင်ပြန်ကစားကြပြီးပြိုင်ပွဲပြီးမှရှမ်းပြည်နယ်အသင်းကမကွေးတိုင်းဒေသကြီးအသင်းကိုတကိုးကိုမရှိနဲ့အနိုင်ရရှိခဲ့ပါတယ်။အဆိုပါပြိုင်ပွဲကိုရှမ်းပြည်နယ်ဝန်ကြီးချုပ်ဦးအောင်အောင်ရှမ်းပြည်နယ်အစိုးရအဖွဲ့ဝင်ဝန်ကြီးများနဲ့တာဝန်ရှိပုဂ္ဂိုလ်များအားကစားနှင့်လူငယ်ရေးရာဝန်ကြီးဌာနမှပြိုင်ပွဲကျင်းပရေးဆိုင်ရာတာဝန်ရှိပုဂ္ဂိုလ်များဌာနဆိုင်ရာများမှတာဝန်ရှိပုဂ္ဂိုလ်များနဲ့ရှမ်းပြည်နယ်ဘောလုံးအားကစားဝါသနာရှင်များကတခဲနဲ့လာရောက်ကြည့်ရှုအားပေးကြပါတယ်။အခုလ14ရက်နေ့ဘောလုံးပြိုင်ပွဲအုပ်စုပတ်လည်ပွဲစဉ်အဖြစ်နေ့လယ်3နာရီမှစတင်ပြီးပဲခူးတိုင်းဒေသကြီးပဲခူးမြို့အားကစားဥယျာဉ်ကွင်းမှာပဲခူးတိုင်းဒေသကြီးအသင်းနဲ့မန္တလေးတိုင်းဒေသကြီးအသင်းအေရဝတီတိုင်းဒေသကြီးပသိမ်မြို့ကိုသိန်းအားကစားကွင်းမှာအေရဝတီတိုင်းဒေသကြီးအသင်းနဲ့ပြည်တော်စုနေမြေနေပြည်တော်သိမ်းကရင်ပြည်နယ်ဖအံမြို့ဇောကပင်အားကစားကွင်းမှာကရင်ပြည်နယ်အသင်းနဲ့တနင်္သာရီတိုင်းဒေသကြီးအသင်းတို့ဆက်လက်ရှင်ပြိုင်သွားကြမှာဖြစ်ပြီးအားကစားဝါသနာရှင်မိဘပြည်သူများအနေဖြင့်အခမဲ့လာရောက်ကြည့်ရှုအားပေးနိုင်တယ်လို့သတင်းရရှိပါတယ်ရှင်
ရှမ်းပြည်နယ်အတွင်းရှိပြည်သူ့စစ်မှုရန်တင်နယ်အမှတ်စဉ်15ကိုတက်ရောက်ကြမယ်။နိုင်ငံသားကောင်းယတနာများအကျိုးဆိုးပွဲကိုဒီကနေ့မနက်ပိုင်းကကျိုင်းတုံမြို့ရှိနေမြေကန်တင်နယ်ကျောင်းမှာပြုလုပ်ရာတွီးကန်ဒေသတိုင်းစစ်ဌာနချုပ်တိုင်းမှဘိုးချုပ်စိုးလိုက်နှင့်တာဝန်ရှိသူများအရာရှိစစ်သည်မိသားစုဝင်များမြန်မာနိုင်ငံရတပ်ဖွဲ့ဝင်များစစ်မှုရာအဖွဲ့ဝင်များဌာနဆိုင်ရာတာဝန်ရှိသူများတိုင်းသားရည်ကြီးမှုအဖွဲ့များနှင့်ဒေသခံတိုင်းသားပြည်သူများတက်ရောက်ကြပါသည်ပထမဦးဆုံးတိုင်းမှုနှင့်တက်ရောက်လာကြသူများကပြည်သူ့စစ်မှုရန်တင်နယ်အမှတ်စဉ်15ကိုတက်ရောက်ကြမယ်။နိုင်ငံသားကောင်းယတနာများကိုကျူဆူနှုတ်ခွန်းဆက်စကားပြောကြပြီးစားသောက်ဖွယ်ရများပေးဝေကတောင်းတောင်းဖြဖြကျူဆူနှုတ်ဆက်ကြပါသည်။အဲဒီနောက်တိုင်းမှုနှင့်တာဝန်ရှိသူများကတင်နန်းတက်ရောက်မယ်နိုင်ငံသားကောင်းယတနာများအတွက်လိုအပ်တာများပေါင်းစပ်ညီနိုင်ဆောင်ရွက်ပေးခဲ့တယ်လို့သတင်းရရှိပါတယ်ရှင်။
ရုရှားဖက်ဒရေးရှင်းနိုင်ငံနိုဗိုစီဗဲမြို့မှာအစားအစာနဲ့ခီးသွွားပြပွဲကိုအင်ဆန်ပရီယာသဲအက်စ်ခေါင်းစဉ်ဖြင့်အခုလ17ရက်နေ့မှဒီကနေ့ထိကျင်းပပြုလုပ်လျက်ရှိရာဟိုတယ်နှင့်ခီးသွွားလိုက်ဝန်ကြီးဌာနရဲ့စီစဉ်ကြည့်ကြမှုဖြင့်မြန်မာနိုင်ငံခီးသွွားလုပ်ငန်းအဖွဲ့ချုပ်နှင့်ညီနောင်အသင်းများမှမြန်မာနိုင်ငံကိုစားပြုခီးသွွားမြင့်တင်ပြကန်းကိုပါဝင်ပြသလျက်ရှိပါသည်အဆိုပါပြပွဲကိုရုရှားဖက်ဒရေးရှင်းနိုင်ငံနိုဗိုစီဗစ်ဒေတာရှိစက်မှုကွန်သွေးရေးနှင့်စုံဦးတီထွင်မှုဖွံ့ဖြိုးတိုးတက်ရေးဝန်ကြီးဌာနနှင့်ဆယ်ဗရီယာရှိစားသောက်ဆိုင်နှင့်ဟိုတယ်လုပ်ငန်းရှင်များဖက်ဒရေးရှင်တို့၏ပူးပေါင်းဆောင်ရွက်မှုဖြင့်ကျင်းပပြုလုပ်ခြင်းဖြစ်ပြီးပြပွဲကာလအတွင်းကုန်စည်ပြပွဲများခီးသွွားမြင့်တင်အစီအစဉ်များစကားဝိုင်းဆွေးနွေးပွဲများအစားအစာအချက်ပြုတ်ပြိုင်ပွဲများဝိုင်းနဲ့ချေ့စ်ပြိုင်ပွဲများယဉ်ကျေးမှုအကများတည်ထောင်တာများဖြင့်ဖျော်ဖြေကြပါသည်ပြပွဲကိုနိုင်ငံတကာမှခီးသွွားလုပ်ငန်းအဖွဲ့အစည်းများစားသောက်ဆိုင်နှင့်ဟိုတယ်လုပ်ငန်းရှင်များ cheese နှင့် wine အပါအဝင်အစားအစာထုတ်လုပ်ရောင်းချသူများကုန်ပစ္စည်းထုတ်လုပ်ရောင်းချသူများဂီတာနှင့်အနုပညာရှင်များအယ်လန်ညွန်များ ရင်းနှီးမြှုပ်နှံသူများနဲ့မီဒီယာများပါဝင်တက်ရောက်ကြပါတယ်။အခုလ17ရက်နေ့မှာကျင်းပပြုလုပ်တဲ့ဖွံ့ဖွဲ့ခန်းနာကိုရုရှားဖက်ဒရေးရှင်းနိုင်ငံနိုဗိုစီဗစ်ဒေတာစမုကုံသရေးနဲ့စွန်ဦးတီထွင်မှုဖွံ့ဖြိုးတိုးတက်ဝင်ကြီးဌာနဒုတိယဝင်ကြီးကတက်ရောက်အမှာစကားပြောကြားကပြပွဲကိုဖွင့်လှစ်ပေးပြီးနိုဗိုစီဗစ်ဒေတာရှိမြန်မာနိုင်ငံကောင်စစ်ဝင်ချုပ်နဲ့မြန်မာနိုင်ငံခီးသွွားလုပ်ငန်းအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဦးဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ပါဝင်တက်ရောက်ပါတယ်။ဒါ့အပြင်ဟိုတယ်နှင့်ခီးသွွားလိုက်ဝင်ကြီးဌာနရဲ့မြန်မာနိုင်ငံကိုယ်စားပြုခီးသွွားမြင့်တင်ပြကန်းမှလည်းရုရှားဖက်ဒရေးရှင်းနိုင်ငံမှပညာတော်သင်ရောက်ရှိနေတဲ့သင်တန်းသားများနဲ့မြန်မာမိသားစုများကအစားအစာပြင်ဆင်ချက်ပြုတ်ခြင်းမြမရိုးရာရင်ကျေးမှုအကလာများဖြင့်ဖြောပြခြင်းတို့မှာဝိုင်းဝန်းကိုညီပါဝင်ဆောင်ရွက်ပေးကြပါရစေ။မြမခီးသွွားပြာကန်းမှာမြမရိုးရာအစားအစာများနမူနာပြင်ဆင်ချက်ပြုတ်ပြသပြီးပြာကန်းကိုလာရောက်ကြသူများကိုမြည်ဆန်းစေခြင်းမြမနိုင်ငံရဲ့ခီးစဉ်ဒေသများနဲ့ခီးသွွားဆွဲဆောင်မှုများအကြောင်းရှင်းလင်းမိတ်ဆက်ပြောကြားခြင်းနဲ့ရုရှားမြမနှစ်နိုင်ငံမှဟိုတယ်ခီးသွွားနဲ့အစားအသောက်လုပ်ငန်းဆောင်ရွက်သူများအချင်းချင်းအပြန်အလှန်ပူပေါင်းဆောင်ရွက်နိုင်ရန်ချိတ်ဆက်ခြင်းများကိုဆောင်ရွက်ကြပါရစေ။ဒါပြင်မြမရှေးခေစစ်သူကြီးဝတ်စုံများမူမှန်ဝတ်စုံများတငယ်တော်ဝတ်စုံများဖြင့်တွက်ဖက်ခါဓာတ်ပုံရိုက်ကိုခြင်းမြမရုပ်သေးကမြမရိုးရာဆောင်ဥရွှေရုံတော်မှုအကတော့ဖြင့်ဖြောပြခြင်းတို့ကိုဆောင်ရွက်ကြရာပြာကန်းကိုလာရောက်ကြသူများဟာအထူးစိတ်ဝင်စားစွာဖြင့်လာရောက်လည်လာခဲ့ကြတယ်လို့သတင်းရရှိပါရစေ။